နှစ်သာသနာတော်နှစ်2559ခု2015ခုဇွန်လ22ရက်တနင်္လာနေ့ဒီနေ့ဒီချိန်ခါမှာတထာဂတတရားဤတာမှာတတိပဒဝိဒနာဘာဝနာတရားများပွားများအားထုတ်နေကြတဲ့ယောဂီသူတော်ရှင်တို့အားဒီနေ့ဦးဇင်းတို့ဟောကြားလာတဲ့တရားတွေကဝိညာဒုက္ခသစ္စာဒုက္ခသစ္စာမဲ့ဒုက္ခသစ္စာဖြစ်တဲ့တရားတွေအဲ့ဒီတရားတွေကဇာတိဘဝရဲ့အစဖြစ်ခြင်းပရိသန္ဓေနေခြင်းပရိသန္ဓေနေခြင်းဆင်းရဲနောက်ကိုခြင်းဆင်းရဲတည်ခြင်းဆင်းရဲဆိုပြီးတော့ပြောလာခဲ့ကြတာအဲ့ဒါပြီးသွားပါပြီဒီနေ့ဒုက္ခသစ္စာမှာကျန်တဲ့အပိုင်းတွေဖြစ်တဲ့ဆူရင်ခြင်း၊ပူဆွေးခြင်း၊ငိုကြွေးခြင်း၊ကိုယ်ဆင်းရဲခြင်း၊စိတ်ဆင်းရဲခြင်း၊ပြင်းစွာပူပန်ခြင်း၊နောက်ပြီးတော့ကိုယ်မုန်းတဲ့သူတွေနဲ့အတူတကွနေရခြင်း၊ရှစ်တဲ့သူတွေနဲ့ကွင်ကွေးရခြင်းဆင်းရဲ။နောက်ကိုယ်လိုရာမရခြင်းဆိုတဲ့ဆင်းရဲ။နောက်ဆုံးအတူဆုံးအဖြစ်ဒီဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးဆိုတဲ့ဒီဆင်းရဲတွေတဲ့အဲ့ဒီကြံတဲ့ဆင်းရဲတွေအပိုင်းတွေကိုအားလုံးဒီနေ့ဆုပြီးတော့ပြောရပါမယ်ဒီဒုက္ခသစ္စာဆင်းရဲတရုပ်တွေကိုတူတူနဲ့သိအောင်ဆိုတော့သိအောင်ဆိုရင်တော့ဒီမာစီဆရာတော်ဘုရားကြီးကလင်္ကာလေးစီထားတာဒါမြန်မာပြည့်တတ်ရဲ့အတွက်တော့မသားလို့ကောင်းပါတယ်ဖြစ်ဟူတင်ရေးဆိုရင်ဆွေငိုကြွေးကိုနာခြင်းနှလုံးမသားစိတ်ပြင်းစွာပူရာဆင်းရဲပင်မုန်းသူနဲ့တွေ့ရှစ်သူကွဲဆင်းရဲအမှန်ပင်မရတာလို့ဒုက္ခဆိုတူတူပြောရလင်ဆွဲလန်းနိုင်ရာငါးခန္ဓာသစ္စာဒုက္ခပင်ဆိုပြီးတော့ဒီဒုက္ခသစ္စာမဲ့ပါဝင်တဲ့ဒီဆင်းရဲရဲ့တရုပ်ကိုဆရာတော်ဘုရားကြီးလင်္ကာလေးစီတာကောင်းပါတယ်အဲ့တော့အဲ့ဒီထဲမှာငိုကြွေးခြင်းဆင်းရဲငိုကြွေးတာပူဆွေးတာကိုဆင်းရဲတာစိတ်ဆင်းရဲတာပြင်းစွာပူပန်တာဆိုတဲ့ဒီဆင်းရဲကိုတစုပြထားပါတယ်အဲ့တော့ဒီတောကဆွေးရခြင်းအစကြီးတဲ့ဆင်းရဲတွေဟာဘာကြောင့်ဖြစ်ရတယ်လဲဆိုရင်တဲ့ဒီကိုယ့်ရဲ့ယတနာတရား၅ပါးဆိုတဲ့ဒီယတနာ၅မျိုးနဲ့စုံကြရတဲ့အခါမှာဒီဆိုရင်ဘူးဆွေဝန်ရဲ့ခြင်းတွေဖြစ်ကြပါတယ်တဲ့အဲ့ဒါတွေကဆွေမျိုးတွေကိုယ့်ရဲ့ဆွေမျိုးသားခြင်းတွေပျက်စီးလို့ပျက်စီးတာပျက်စီးလို့ဆိုရင်ဘူးပန္နာဆိုရင်ဘူးဆွေရတယ်နောက်ကိုယ့်ရဲ့ပျက်စီးဥစ္စာတွေဆုံးကြုံလို့ဆိုရင်ပြူဆွေပူဆွေရတယ်။နောက်ပြီးတော့ကို့မှာအနာရောဂါတွေနှိပ်စက်လို့အနာရောဂါတွေနှိပ်စက်တဲ့အတွက်ဆိုရင်ပူဆွေရတယ်။နောက်ကို့ရဲ့အကျင့်သီလတွေပျက်စီးတဲ့အတွက်ဆိုရင်ပူဆွေရတယ်။နောက်ကို့ရဲ့အယူဝါဒတွေပျက်စီးလို့ဆိုရင်ပူဆွေရတယ်ဆိုပြီးတော့ဒီဆိုရင်ပူဆွေရခြင်းရဲ့အကြောင်း၅မျိုးကျန်ကနေမြပြထားပါတယ်အဲ့တော့ဒီအကြောင်းအရာလေးကတော့ဦးဇင်းတို့ဟောတော့လည်းပြောခဲ့ပါတယ်သတိပဋ္ဌာန်ရရှိတဲ့အကျိုးတွေအကျိုးတရားတွေဖော်ပြတော့လည်းအကျိုးတရားတွေဟောတော့လည်းဖော်ပြခဲ့ပါတယ်အဲ့ဒီထက်မှဒါဆွေမျိုးဥစ္စာပျက်စီးလို့ယောဂရှိလို့ဆိုရင်ပူဆွေးရတာတွေကတော့ထင်ရှားပါတယ်နောက်တိလာပိုင်းအနေနဲ့လဲဦးဇင်းတို့တိလာပိုင်းတော့ပြောခဲ့ပါတယ်တိလာပျက်စီးတာတိလာပျက်စီးတာတော့ရဟန်းတော်တွေအတွက်ပို့ပြီးတော့အရေးကြီးပါတယ်လူပုဂ္ဂိုလ်တွေကတော့ဒီ၅ပါးတိလာစောစောပိုင်းမလို့ဆိုရင်တောင်မှဒီမိမိသတိရှိတဲ့အခါကုသိုလ်ကောင်းမှုတွေပြုတော့မယ်ဆိုရင်ဒီတိလာတွေကိုလုံခြုံအောင်စောင့်ထိန်မှဤစောင့်ထိန်မှမယ်လို့စိတ်ထဲမှာအဋ္ဌံပြုလိုက်တာနဲ့စောင့်တည်လိုက်တာနဲ့တိလဆင်ကျဲသွားပါတယ်နောက်ဆုံးမဲ့အယူဝါဒတွေအယူဘာသာဝါဒ ယူဘာသာဝါဒတော့ဒီဦးဇင်းတို့မြတ်စွာဘုရားရှင်ရဲ့ဒီဗုဒ္ဓဘာသာလို့ခံယူထားကြတဲ့ပုံကိုယ်တွေဆိုရင်ဒီကံရဲ့အကျိုးအရှိကံဖြစ်တဲ့ကံရဲ့အကျိုးကောင်းတာလုပ်တယ်ဆိုရင်ကောင်းကျိုးတွေရတယ်ဆိုးတာလုပ်တယ်ဆိုရင်ဆိုးဖြစ်တွေခံစားရတယ်ဆိုတော့ဒီကံရဲ့အကျိုးကိုယုံကြည်မှုဆိုတော့ဒီအရှိကံဒီဉာဏ်လေးအရှိကံဉာဏ်လေးအရှိကံယုံကြည်မှုလေးရှိရပါတယ်ခံမြင်ရပါတယ်အဲ့ဒီအယူဘာသာဝါအယူဘာသာမရှိဘူးဆိုရင်သူကအယူဝါဒဖောက်ပြန်တယ်အယူဝါဒလွဲသွားတယ်လို့ခေါ်ရပါတယ်အဲ့လိုအယူဝါဒလွဲသွားတယ်ဆိုရင်ဘယ်လိုဖြစ်မလဲဆိုရင်သူကတဘောကောင်းစားရေးအတွက်ဒီဘဝမှာကောင်းတာတရားတာရောမတရားတာရောသူကအကုန်လုံးတော့တာပါပဲတဘောကောင်းစားရေးအတွက်ပဲနောက်ဘဝတွေလည်းမရှိတော့ဘူးကံရဲ့အကျိုးမရှိဘူးလို့ယုံကြည်တဲ့အတွက်ကံရဲ့အကျိုးမရှိဘူးလို့ခံယူထားတဲ့အတွက်သူကနောက်ဘဝတွေလို့ဆိုတာလည်းမရှိဘူးဆိုပြီးတော့သူအဲ့အယူဝါဒပါလွဲသွားအဲ့လိုလွဲတဲ့အတွက်ဒီဘဝမှာတဘောကောင်းစားရေးအတွက်တရားတာတွေရောမတရားတာတွေရောအထူးအဖြစ်မတရားတာတွေလည်းအများဆုံးလုံးဖြစ်ပါတယ်အဲ့လိုလုပ်တဲ့အတွက်သူ့ဘဝအတွက်အများကြီးနစ်နာသွားပါတယ်အဲ့လိုယူဝါဒတွေဖောက်ပြန်သွားတယ်ဆိုရင်ဒီတဘဝလုံးအတိုင်းတာမဲ့သိမသိတာပဲမဲ့လို့တဲ့တေဂာနိခါမှာတေဂာနိခါမှာသိပြီးတော့ထင်ရှားသိတာလာပါတယ်တေဂာနိခါကြာရင်ဘာကြောင့်လဲဆိုတော့ဟိုတနေ့ကတရားတစ်ခုတည်းမပြောခဲ့သလိုပါပဲအာယုဏမိတ်တွေထင်လာပါတယ်အာယုဏမိတ်တွေထင်လာတဲ့အခါကျရင်အဲ့ဒီကိုယ့်ရဲ့အာယုဏမိတ်တွေကထင်ထင်ရှားရှားပေါ်လာတာပါပဲအယူဝါဒလွဲပြီးတော့အဲ့မကောင်းတာတွေလုပ်ခဲ့တဲ့ပုံကိုယ်အတွက်မကောင်းတဲ့အရာတွေအများကြီးပေါ်လာတယ်အဲ့ဒီအချိန်ကျမှဘလို့မှအရှိန်မရှိတော့ဘူးဖြစ်သွားတယ်အဲ့လိုဒီကနေ့အခါမှာဒီအယူဝါဒတွေကပေါ်ပါတယ်တဲ့တခြားပုံကိုယ်မဆိုထားပါနဲ့တဲ့ဥရင်းတို့မြတ်စွာဘုရားရှင်မြတ်စွာဘုရားရှင်ဖရာလောင်းတခုသောဘဝမှာလောမဟန္တကတ္တပဆိုတဲ့ယတိအမိနဲ့တဘဝမှာမြတ်စွာဘုရားတို့ဖရာလောင်းဟာဟိုတက်ကရွန်းဆိုတဲ့အကျင့်မျိုးတက်ကရွန်းနေဒိဋ္ဌိတက်ကရွန်းနေကျင့်တဲ့အကျင့်မျိုးကျင့်မျိုးတွေအယူမျိုးတွေအဲ့ဒါတွေကိုအကောင်းထင်ပြီးတော့အကောင်းအနေနဲ့အမှန်အနေနဲ့ယူဆပြီးတော့သူကျင့်ခဲ့ပါတယ်အဲ့ဒီတက်ကရွန်းနေဒိဋ္ဌိတွေကျင့်တဲ့အကျင့်မျိုးဆိုတာကသူကကိုယ်ကိုယ်ကိုစင်ရဲပင်မအောင်ကျင့်တဲ့အကျင့်မျိုးတွေပါကိုယ်ကိုယ်ကိုစင်ရဲပင်မအောင်ကအေးတဲ့အခါဒီမှာလဲဝတ်စားမဝတ်ဘူးအေးတဲ့အခါဒီမှာလဲဒီတိုင်းဆောင်အဲ့လိုဆောင်နေဝတ်စားတွေမရှိမနဲ့ဒီတိုင်းနေတာပူတဲ့အခါဒီမှာလဲအဲ့နေပူကြီးတွေထွက်နေတာမီးတွေလှုံတာအဲ့လိုပေါ့နောက်ပြီးတော့အဲ့လိုစားတာတောက်တာလဲတွေ့ရစားတယ်ကျန်ကနေမဲ့ဇက်တော်ထဲမှာတော့အဲ့ဒါစားတာတော့ဟိုနွားရှိတွေပါရတော့စားတယ်လို့ပြောပါတယ်အဲ့လောက်ကြောင်းအကျင့်နေမှားခဲ့တာပါပဲအဲ့ဒီလိုဘာဖြစ်တော့အယူဆမှားတွေကိုအယူဆမှန်အနေနဲ့ယူဆပြီးတော့ကျင့်ခဲ့တာကိုပင်ပန်းဆင်းရဲခံပြီးတော့ကျင့်ခဲ့ကျင့်ခဲ့တော့ကွယ်လွန်ကဏ္ဍဤခါကြတော့ဒီနမိတ်တွေပေါ်လာငရဲနမိတ်တွေပေါ်လာငရဲပြူသွားမယ်ငရဲနမိတ်တွေပေါ်လာငရဲနမိတ်တွေပေါ်လာတော့ဖျားလောင်းဆိုတော့ဖျားလောင်းဆိုတော့သတိတော့ရှိပါတယ်ဟာငရဲနမိတ်တွေပေါ်လာပြီငါအယူဆတဲ့အယူဆကြီးကအယူဆမှားကြီးရဲ့လို့အဲ့မဲ့သူတိလိုက်ပါတယ်ယူဆမှားကြီးဒီယူဆမှားကြီးကိုငါဆွန့်လွတ်ပါ၏ဆိုပြီးတော့စိတ်ထဲမှာဒေတာလာပြီးတော့အဲ့ယူဆကိုလုံးဝဆွန့်လွတ်လိုက်တယ်ပါလေအဲ့ဒီအချိန်ညမှာသူ့မှာဖရာလောင်းဆိုတော့ဦးဇင်းတို့အဲ့ဒါကိုသတိရှိရှိနဲ့ဆွန့်လွတ်နိုင်ပြီးတော့နောက်ဘဝမယ်အဲ့လိုငရဲစားကြီးတဲ့ဒီယုံနိုင်တဲ့ဘဝတွေကိုမရောက်ပဲလွတ်ခဲ့ရပါတယ်အဲ့ဒါနောက်ပြီးတော့ကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်းပြင်းစွာပူပန်ပြင်းစွာစိတ်ပူပန်ခြင်းဆိုတာတွေလည်းဒါဒ ทุกข์ซินแยดีบาเว่အဲ့ဒါကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းဆိုတာကိုယ်ထဲမှာဖြစ်နေတဲ့ဆင်းရဲတွေမှန်သမျှကာယိကဒုက္ခတွေမှန်သမျှဒါဒုက္ခဆင်းရဲခြင်းပါပဲအဲ့လိုပဲစိတ်ထဲမှာခံစားနေရတဲ့စိတ်မချမ်းသာတာတွေစိတ်မချမ်းသာတဲ့အကြောင်းအရာတွေဒါမှမဟုတ်ရင်စိတ်မချမ်းသာတဲ့အကြောင်းအရာတွေတွေ့တဲ့အတွက်စိတ်ထဲမှာဆင်းရဲနေတယ်ဆင်းရဲနေမှုစိတ်ထဲမှာခံစားနေရတဲ့အရာတွေဒါရစိတ်ဆင်းရဲတွေပဲတဲ့ပြင်းစွာပူပန်ခြင်းဆိုတာကတော့ဒီပြင်းစွာပူပန်ခြင်းဆိုတာကတော့စောကစိုးရိမ်ခြင်းပူဆွေးခြင်းစိုးရိမ်ပူဆွေးတာတွေမှာစိတ်ထဲမှာအလွန်အမင်းပင်ပန်းဆင်းရဲပြီးတော့ပြင်းပြင်းပြပြပြင်းပြင်းထန်ထန်ပူပန်နေတဲ့သဘောကိုဒါပြင်းစွာပူပန်ခြင်းတဲ့အဲပြင်းစွာပူပန်ခြင်းကလည်းဒီဆွေရင်ပူဆွေးခြင်းလိုပဲဒီအကြောင်းနေဆွေမျိုးပြည့်စည်ခြင်းစတဲ့အကြောင်းနေအကြောင်းနေကြောင့်ဆွေရင်ရောပူဆွေးရောနေမကစိတ်ထဲမှာတိတ်ပြီးတော့ပူပန်တဲ့ဆင်းရဲတဲ့အရာတွေကိုဒါဥပါယတာဥပါယစာဒုက္ခလို့ခေါ်ပါတယ်အဲ့တော့ဒီဆွေရင်ခြင်းပူဆွေးခြင်းကိုဆွေကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းပြင်းစွာပူပန်ခြင်းဆိုတဲ့ဒီအရာတွေမရှိအောင်ကိုယ့်ရဲ့တဏ္ဍာမှာမဖြစ်အောင်ဘာလို့ ਆ မလဲဆိုရင်ဒါတတိပဋ္ဌာန်ဆိုတဲ့တခုတည်းသောလမ်းကြောင်းကိုကျင့်ရပါမယ်တဲ့ဦးဇင်းတော်တတိပဋ္ဌာန်တို့ရဲ့အစမှာတတိပဋ္ဌာန်ရဲ့အကျိုးတရားတွေဖော်ပြတဲ့အခါမြတ်စွာဘုရားရှင်ကဒီဆွေငင်ပူဆွေခြင်းကိုဆင်းရဲစိတ်ဆင်းရဲခြင်းတွေလွန်မြောက်အောင်တတိပဋ္ဌာန်ဆိုတဲ့အကျင့်တွေကိုကျင့်ပါတဲ့တတိပဋ္ဌာန်အကျင့်ကိုကျင့်နေဆိုရင်ဒီဆင်းရဲတွေကိုလုံးဝလွန်မြောက်နိုင်ပါတယ်ဆိုပြီးတော့အတ္တိပ္ပဏရဲ့အကျိုးတွေကိုပြသွားပါတယ်အဲ့ဒီမှာဦးဇင်းတော်ဒီမှာပြန်ဆက်ရရင်တော့သူမြမနတ္တအကြောင်းတော်တော်များများတော့ယောဂီဟောင်းနေတော့သိပါတယ်သူမြမနတ္တအလွန်အမတန်စိတ်ဆင်းရဲပြီးတော့စိတ်တွေတအားဆင်းရဲနေပါတယ်စိတ်ဆင်းရဲကြရဲ့အကြောင်းကတော့သူ့ရဲ့အရှင်ယံဖြစ်တဲ့နတ္တမီ၅ယရာတွေကသေးဆုံးပြီးတော့ငရဲကြသွားတယ်သူနဲ့သူကိုယ်တိုင်နဲ့အဲကြံတဲ့နတ်သမီး900အဲနောက်9ရက်လောက်ဆိုရင်သေဆုံးပြီးတော့အဲ့လိုငရဲကိုသွားမဲ့အရေးကိုတွေ့တဲ့အရေးကိုအဲတိတဲ့အခါကျတော့စိတ်ထဲမှာအလွန်အမတန်ဆင်းရဲပါတယ်အဲ့လိုဆင်းရဲတဲ့အတွက်မြတ်စွာဘုရားရှင်ထံကိုလာပြီးတော့မြတ်စွာဘုရားရှင်ထံကိုဒီဆင်းရဲတွေကလွတ်ကြောင်းဆင်းရဲတွေငြိမ့်နိုင်ရငြိမ့်နိုင်ကြောင်းအဲနီလန်ကောင်းနေညွန်ကြတော့ညွန်ပြတော်မူပါဗျာလို့မြတ်စွာဘုရားရှင်ကိုခြောက်ထားတဲ့အခါမြတ်စွာဘုရားရှင်ကဒီတပဆိုတဲ့ဝိရိယနဲ့ကြိုးစားပြီးတော့အိန္ဒြေကလေးကိုစောင့်သိစောင့်ထောင့်စောင့်သိမှစကုအစရှိတဲ့အိန္ဒြေတွေကိုစောင့်သိခြင်းဆိုတဲ့အကျင့်တွေကိုကျင့်ပါအဲ့ဒါလို့ကျင့်နေဆိုရင်ပရိယာမတ်ဆိုတဲ့ဒီမတ်တရားဆိုတဲ့အရာတွေရလိမ့်မယ်အဲ့လိုမတ်တရားတွေရတယ်ဆိုရင်ဆင်းရဲတွေအလုံးညင်ရဖြစ်တဲ့နိဗ္ဗာန်ကိုရနိုင်ပါတယ်လို့မြတ်စွာဘုရားရှင်ကအဲ့လိုဟောလိုက်ပါတယ်အဲ့လိုဟောလိုက်တဲ့အခါဒီသူမြမနတ္တဟာအဲ့ဒီတရားလေးကိုအဆုံးမသတ်ရသေးပါဘူးသူမြမနတ္တဟာမြတ်စွာဘုရားရှင်ရဲ့တရားတော်ကိုသဘောပေါက်ပြီးတော့သူနဲ့အတူနတ်သမီး900ဟာသောတာပန်ဖြစ်သွားပါတယ်သောတာပန်ဖြစ်သွားတဲ့အတွက်သူဟာဘဝအာမခံချက်ရှိသွားပါတယ်အပင်ငယ်ကိုမကြတော့ပါဘူးသူကြောက်တဲ့ငရဲဆင်းငရဲကိုမရောက်တော့ပါဘူးဒါကြောင့်သူဟာချမ်းသာရအများကြီးရသွားပါတယ်စိတ်ဆင်းရဲတွေလွန်မြောက်သွားပါတယ်ကိုမုံနဲ့ပုံကိုယ်တွေအရာဝတ္ထုတွေနဲ့အတူတကွာနေရတာလဲဆင်းရဲပါပဲတဲ့ဒါကတော့တော်တော်သိတာထင်ရှားပါတယ်ကိုယ်အိမ်မှာအဲကိုနဲ့မတည့်တဲ့လူကိုနဲ့အစင်မပြေတဲ့လူတွေနဲ့အတူနေရမယ်ဆိုရင်အဲဘယ်တော့ဒီဆင်းရဲမလဲဆိုတာဒါလူတိုင်းအတွေ့အကြုံရှိကြပါတယ်အဲ့တော့အဲ့ဒီကနေကြည့်လဲဆိုရင်ဘေးပတ်ဝန်းကျင်နေဘေးပတ်ဝန်းကျင်နေရနေပတ်ဝန်းကျင်မကောင်းတဲ့ပတ်ဝန်းကျင်နေနေရတယ်ဆိုရင်ဦးဇင်းတို့ဥမာဒီတရားရည်သာညင်တတ်တယ်ဘေးကဟိုဘက်ကအိမ်နေရဆူညံပြီးတော့နှောက်ချက်ဖြစ်တယ်ဆိုရင်ဒါဆင်းရဲဆိုတာဒါသိတာပါအဲနောက်ကိုယ်နဲ့ရှိခင်နှစ်သက်တဲ့ပုံကိုယ်တွေနဲ့ခွဲခွာပြီးတော့နေရတာလေဒါဆင်းရဲပါပဲတဲ့ဒါလဲဆွေမျိုးသားချင်းတွေရှိတဲ့ပုံကိုယ်တွေဒါသိတာပါတယ်တချို့ မိဘတွေကမွေးဖွားပြီးတော့ညီကောင်မောင်နှမတွေအတူတူနေကြနေချင်းကြပဲမယ်လို့မိဘနဲ့သားသမီးတွေလည်းအတူတူနေချင်းကြပဲမယ်လို့အဲတရတကြီးမှာခွဲခွာပြီးတော့နေကြရပါတယ်အဲ့လိုခွဲခွာပြီးတော့နေရတာလဲဆင်းရဲပါပဲတဲ့အဲ့တော့အဲ့ဒီဆင်းရဲတွေနည်းအောင်ဆိုရင်တော့ပထမတည်းကမှအဖော်မမီးတယောက်ထဲနေပြီးတော့တရားဆိုတဲ့အဖော်တရားအဖို့တကူတည်းနဲ့နေရဆိုရင်တော့ဒါအချမ်းသာဆုံးဖြစ်မှာပေါ့လေဒီတရားအထုတဲ့ယောဂီတွေထဲမှာယောဂီအမျိုးသမီးတယောက်ဒါသူကခင်ဗျားတို့သိတဲ့အတိုင်းတိတ်ကြိုးစားတယ်ပေါ့လေသူဒီတိုင်းထောက်ကူပြည်စည်းလေးနဲ့သွားရတာတော့မှတရားတွေကြိုးစားအထုတော့မှာပဲအဲသူခင်ဗျားတော်တော်လေးအထုနိုင်တာပဲအဲဒီအချိန်နေနဲ့တော့မှတရားတွေအထုနိုင်အားထုတ်နေသေးတာပဲဆိုတော့သူ့ကိုထပ်မေးကြည့်ပါလေအသက်တွေပါလေဘယ်လောက်ရှိပြီလဲအသက်လည်းတော်တော်ကြီးပြီနဲ့တူပါလေအသက်တော့တိတ်တိတိကျကျသူမပြောနိုင်တာလားမသိပါဘူးအသက်တော်ကြီးပြီအဲ့တော့နေတော့ဘယ်လိုနေလဲဆိုတော့တယောက်ထဲနေတာပဲတဲ့သူ့မှာကြောင်လေးတွေခွေးလေးတောင်မထားပါဘူးတဲ့တန်ရောစင်မထားပါဘူးတဲ့အဲ့တော့အဲ့လိုတန်ရောစင်အေးဘောလို့တန်ရောစင်မထားနိုင်မင်းနဲ့တန်ရောစင်မထားပဲနဲ့အဲ့တော့တယောက်ထဲနေတော့ချမ်းသာတာဗောလို့ကိုဆိုတော့ကိုတရားအဖို့ရှိနေပြီတရားအဖို့လေးနဲ့နေတယ်ဆိုရင်တော့ဒါချမ်းသာဆုံးပဲအဲ့ဥစဉ်တို့ယောဂီတွေအားလုံးလဲဒီစင်ရဲတွေရှင်းသူနဲ့ကြွေကွင်းရတဲ့စင်ရဲမုန်းသူတွေနဲ့အတူတကွာနေရတဲ့စင်ရဲတွေမရှိကြဘူးဆိုရင်ဒါကိုတန်ရောစင်တွေအဲဖြတ်ပြီးတော့ဗောလေတရားအဖို့နဲ့နေရမယ်ဆိုတဲ့ဒီနှလုံးလေးတွင်းထားနိုင်တယ်ဆိုရင်တော့ဒါကိုဘွားမှာဒါအချမ်းသာဆုံးဖြစ်သွားတာပေါ့။နောက်စင်ရဲတစ်ခုကတော့ကိုလိုချင်တဲ့ဥစ္စာမရတာ။ကိုလိုချင်တဲ့ဥစ္စာမရဘူးဆိုတော့ဒါတော်တော်စင်ရဲတာ။တချို့ကိုလိုချင်တဲ့တောင်းတတယ်မျက်စိနဲ့အဲကိုမြင်လို့မြင်ရတဲ့အခါကြီးကိုလိုချင်တဲ့အရာတွေရှိတယ်။ကိုလိုချင်တဲ့အရာတွေကိုအဲမရနိုင်ဘူးဆိုရင်ဒါစိတ်ထဲမှာတော်တော်စင်ရဲတယ်ဆိုတာဒါလည်းသိတာပါပဲ။မြတ်စွာဘုရားရှင်ကတော့ဒီတတိပဌာနာတုံးမယ်အဲဤညွန့်ပြောထားတာဥစဉ်တို့တတ္တဝါတွေဟာအပရိသန်တွေနေကြတယ်၊ဟူကြတယ်၊သိကြတယ်ဒီအဆူရင်ပူဆွေးကြတယ်၊ငိုကြွေးကြတယ်ဒီကိုယ်ဆင်းရဲစိတ်ဆင်းရဲတွေဖြစ်ကြတယ်ပြင်းစွာပူပန်ကြတယ်အဲဒီအရာတွေကိုဘယ်သူမှမလိုချင်ကြပါဘူးဒီဆင်းရဲတွေကိုဘယ်သူမှမလိုချင်ကြဘူးအားလုံးချမ်းချမ်းသာသာနေကျင်ကြတယ်အကုန်လုံးအဲပြည့်ပြည့်စုံစုံနေကျင်ကြတယ်ဒါပေမဲ့လို့အဲ့ဒီကိုလိုချင်တဲ့အတိုင်းကိုတောင်းတဲ့အတိုင်းမဖြစ်ဘူးမရဘူးတဖြည်းဖြည်းနဲ့ပူသွားတာပဲတဖြည်းဖြည်းနဲ့ပူတဲ့နောက်ဆုံးမှတည်သွားတာပဲအဲ့လိုမိုးခင်မတည်ခင်ကြားတဲ့ဘဝမှာလဲဒီဆွေရင်တာတွေပူဆွေးတာတွေငိုကြွေးတာတွေစတဲ့ဆင်းရဲတွေကြုံရတာပဲဒါတွေအဲမလိုခြင်းပင်မဲ့လို့လည်းရနေရတယ်တဲ့လိုခြင်းမလိုခြင်းပင်မဲ့လို့လည်းရနေရတယ်တနည်းအားဖြင့်လည်းကိုလိုခြင်းတဲ့ဥစ္စာကဘာလဲဆိုရင်အဲပြူပြူရယ်လေးနဲ့နေခြင်းနဲ့မသေးခြင်းဘူးအဲစိတ်မစင်းရဲခြင်းဘူးအဲချမ်းချမ်းသာစိတ်ချမ်းချမ်းသာသာနေခြင်းနဲ့ကိုချမ်းချမ်းသာသာနေခြင်းနဲ့ဒါလေးတွေကိုကိုတောင်းတတဲ့အတိုင်းမရနိုင်ဘူးကိုလိုခြင်းတဲ့အတိုင်းမရနိုင်ဘူးအဲ့လိုမရနိုင်တဲ့အတွက်ဒါတွေဟာစင်ရည်ပါပဲတဲ့နောက်ဆုံးစင်ရည်ကဘာလဲဆိုရင်အဲ့ဓာရီကိုအကုန်လုံးပြန်ပြီးတော့အဲဒူချုပ်အနေနဲ့ဆိုရင်တန်ခိတ်ဒီနပင်ရှုပါရဏခန္ဓာဒုက္ခတဲ့နောက်ဆုံးအချင်းချုပ်အဖြစ်ဆိုရင်တော့ဒီဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးအဲစင်ရည်ပါပဲတဲ့ဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးအဲ့တော့ဆွဲလန်းနိုင်တာတွေကဒီဥပါဒံလို့ခေါ်ပါတယ်ဥပါဒံအဲ့လိုဆွဲလန်းတာဟာตาရတဲ့အနေနဲ့လဲဆွဲလန်းတယ်အထင်လွဲတဲ့အထင်လွဲတဲ့အနေနဲ့လဲဆွဲလန်းတယ်အဲ့ဒါတွေကိုအဲတဏှုပါဒံตาရတဲ့အနေနဲ့ဆွဲလန်းတာကိုတဏှုပါဒံအထင်လွဲတဲ့အနေနဲ့ဆွဲလန်းတာကိုဒိဋ္ဌုပါဒံလို့ခေါ်ပါတယ်အဲ့လိုအထင်လွဲတဲ့အနေနဲ့တာယာတဲ့အနေနဲ့ဆွဲလန်းနိုင်တဲ့ဒီခန္ဓာ၅ပါးဟာစင်းရဲပါပဲတဲ့ ော့ဒီနေရာမှာအဲ့ဒီအထင်လွဲတဲ့အနေနဲ့ဆွဲလန်းတာအဲတာယာတာယာတဲ့အနေနဲ့ဆွဲလန်းတာကိုနည်းနည်းလေးအသေးပဲပေါ်လွင်အောင်ပြောပြမှာနားလည်ပါမှာအထင်လွဲတဲ့အနေနဲ့ဆွဲလန်းတာဆိုတာငါအနေနဲ့အတ္တအနေနဲ့ဇီဝအနေနဲ့ဆွဲလန်းတာကိုဒါအဲငါထင်လွဲတဲ့အနေနဲ့ဆွဲလန်းတယ်လို့ခေါ်ပါတယ်နောက်တာယာတဲ့အနေနဲ့ဆွဲလန်းတာကြတော့ငါရဲ့ဥစ္စာငါပိုင်ဆိုင်တဲ့အရာငါရဲ့ခန္ဓာကိုယ်ငါရဲ့အဲငါရဲ့ခန္ဓာကိုယ်ငါရဲ့ရှေးကောင်းလက်အစကြီးရဲ့ငါရဲ့အင်္ဂါရဲ့ရက်တွေဆိုပြီးတော့ဆွဲလန်းတာဒါတာယာပြီးတော့ဆွဲလန်းတာခေါ်ပါတယ်တကယ်ကြတော့ဥစဉ်တို့ဝိပဿနာတရားအထုတ်နေကြတဲ့ယောဂီတွေအနေနဲ့ကြည့်လိုက်တယ်ဆိုရင်ဒီယုတ်နံဆိုတဲ့ဒီခန္ဓာ၅ပါးခန္ဓာ၅ပါးအကျဉ်းအဖြစ်ဆိုရင်ဒီယုတ်နံတရားတွေယုတ်နံတရားတွေကိုဝိပဿနာကိုယ်တို့တတိလေးနဲ့စွဲစွဲလိုက်ပြီးတော့ရှုမှတ်လိုက်တဲ့အခါဒီယုတ်တရားနဲ့နံတရားပဲရှိတယ်ဒီယုတ်တရားဆိုတာလဲအဘထုရာဘောတေဇောဝါယောအစရှိတဲ့သူ့ရဲ့ယုတ်တဘာဝတွေအတိုင်းရှိကြတယ်နံဆိုတာလဲသူ့ရဲ့နံတဘာဝတွေအတိုင်းရှိကြတယ်အဲ့လိုယုတ်တဘာဝနံတဘာဝကိုခွဲခွဲခြားခြားသိပြီဆိုရင်အဲ့ဒီထဲမှာငါဆိုတာလဲရှားလို့ရှိတော့ပါဘူးငါဆိုတာလဲအဲမတွေ့နိုင်ပါဘူးနောက်ပြီးတော့ငါပိုင်ဆိုင်ထားတဲ့အရာတွေဆိုတာအနေနဲ့လဲတခုမှမရှိတော့ပါဘူးဦးဇင်းတို့ယောဂီတွေတရားရှုမှတ်လိုက်တဲ့ဆိုရင်ထိုင်မှတ်တဲ့ဆိုရင်တချို့တော်တော်များများပြောကြတယ်ရှုမှတ်နေရှုမှတ်နေနဲ့ကိုယ့်ရဲ့ခြေတွေအဲလက်တွေပျောက်သွားတယ်ဒီရှုမှတ်ရာအာယုံဖြစ်တဲ့ဒီဝမ်းမိုက်ဖောင်းနာပိန်နာနောက်လှုပ်ရှားတဲ့အတွေ့တွေအဲဒီတကြီးလေးပါသဘောတွေဒါတွေပဲတွေ့နေရတယ်လို့ပြောကြတယ်အဲ့ဒါဟာဘာလဲဆိုရင်ဒီအဲငါဆိုတဲ့အရာငါပိုင်ဆိုင်ဆိုတဲ့အရာတွေဒါအဲ့ဒီအချိန်မှာမရှိနေတဲ့သဘောပါပဲဒါလက်တွေ့အနေနဲ့ဒါအဲနားလည်လို့ရပါတယ်အဲ့တော့ဒီဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးဆိုတာလဲအဲတရုပ်လေးတော့နည်းနည်းသိထားပါမယ်တရုပ်ကတော့ယုတ်ဝေတင်ညာသင်္ခါရဝိညာဤ၅ရန်ဆိုတဲ့အတိုင်းယုတ်ဆိုတဲ့ဒီယုတ်အစုနောက်ပြီးတော့ဝေဒနာဆိုတဲ့ခံစားမှုအစုတင်ညာဆိုတဲ့မှတ်သားမှုအစုသင်္ခါရဆိုတဲ့ပြုပြင်စီရင်ခြင်းအစုနောက်ဝိညာဉ်ဆိုတဲ့ဒီသိခြင်းအစုဆိုပြီးတော့အစု၅စုရှိပါတယ်ဒီအစု၅စုကိုသူတို့ဖြစ်စေခိုက်မှာအဲ့လိုရုပ်ရဲ့တဘာဝစိတ်ရဲ့တဘာဝအနေနဲ့မသိဘူးဆိုရင်စိတ်ရဲ့တဘာဝအနေနဲ့မသိဘူးဆိုရင်အစောကထင်လွဲအထင်လွဲခြင်းအတရားခြင်းအနေနဲ့ဆွဲလန်းနိုင်တာပဲဒါကြောင့်အဲ့ဆွဲလန်းနိုင်တဲ့အရာဆိုတာဒီ၅ခုပါပဲအဲ့တော့ဦးဇင်းတို့အဲ့ဒီမှာလက်တွေ့အားထုတ်တဲ့နေတွေကြည့်လိုက်မယ်ဆိုရင်မြင်တာလေးမှာမြင်တဲ့အရာမှာကြည့်လိုက်မယ်ဆိုရင်မြင်ရတဲ့အာယုံဖြစ်တဲ့အာယုံဖြစ်တဲ့ရူပါယုံနဲ့ဒီမြင်ရတဲ့တရားဖြစ်တဲ့မျက်စိပဒါရဒီအရာတွေဟာယုတ်တရားဆိုတာဒီမြင်တယ်မြင်တယ်လို့ရှုမှတ်တဲ့ယောဂီအနေနဲ့ဒါနားလည်သဘောပေါက်လာပါတယ်အဲ့မြင်တယ်လို့သိလိုက်တဲ့အသိစိတ်လေးဟာဒါနန္တရားလို့လည်းသိလာပါတယ်အဲ့တော့ဒီမျက်စိဆိုတဲ့ပတာရနဲ့မြင်တဲ့ရူပါယုံဒီယုတ်တရားဒီမြင်တဲ့မြင်သည့်စိတ်လေးကနန္တရားအနေနဲ့သိတဲ့နန္တရားအနေနဲ့သိလာပါတယ်အဲ့လိုပဲကြားတဲ့အခါမှာလဲဒီသောတာပတာရလေးနဲ့အတ္တဟာယုတ်တရားအဲသိနေတဲ့အသည့်စိတ်လေးကနာကြားသည့်စိတ်လေးကနန္တရားလို့သိရပါမယ်အဲ့လိုပဲနန်တဲ့အခါဒီနှာခေါင်းနဲ့ဒီအနတ်နေရာနန္ဒီအဲယုတ်တရားဒီနန္ဒီစိတ်လေးရာနန္ဒီရားလို့သိရပါမယ်အရာသာတွေအရာသာသိတဲ့အခါမှာလဲရှားပတာရနဲ့ဒီအရာသာတွေဟာအဲယုတ်တရားသိတဲ့အသိစိတ်လေးရာနန္ဒီရားဆိုပြီးတော့သိရပါတယ်ထိတွေ့တဲ့အခါမှာလဲအဲ့လိုပါပဲအဲထိတွေ့နေတဲ့အရာလေးတွေရာယုတ်တရား နာပြီးတော့ထိတွေ့မှုကိုသိနေတဲ့အသည့်ခံစားမှုကနန္တရားလို့သိရပါတယ်အဲ့လိုပဲဒီသိမှုသိမှုထဲမှာဒီသိတဲ့ဥစ္စာလေးတွေကအဲနန္တရားသိတာလေးနဲ့အဲ့သိတာလေးတွေကနန္တရားအဲ့သိတာရဲ့တရားဖြစ်တဲ့အရာတွေကယုတ်တရားဆိုတာတကယ်ယောဂီတွေရှုမှတ်လိုက်တယ်ဆိုရင်ဒါကိုယ်တိုင်သိနိုင်တဲ့အရာတွေပါပဲနောက်ဝေဒနာခံစားမှုခံစားမှုတွေကဆိုတာကိုယ်ဆင်းရဲစိတ်ဆင်းရဲလို့ပါပဲခံစားမှုတွေကဒုက္ခဝေဒနာဆင်းရဲတဲ့ခံစားမှုဒုက္ခဝေဒနာချမ်းသာတဲ့ခံစားမှုဥပေက္ခဝေဒနာဆင်းရဲမှုဆင်းရဲချမ်းသာမှုတဲ့အလယ်လက်ခံစားမှုဆိုတဲ့ဒီခံစားမှုတွေအဲ့ဒီခံစားမှုတွေကိုလည်းအမှန်မရှုမှတ်လို့အမှန်တိုင်းမသိဘူးဆိုရင်အဲဒီကိုตายရတဲ့အနေနဲ့လဲဆွဲလန်းနိုင်တယ်အထင်အမြင်မှားတဲ့အနေနဲ့လဲဆွဲလန်းနိုင်ပါတယ်အဲ့ဒီမဲ့စိတ်ဝင်စားစရာကောင်းတာကတော့ဒီဦးဇင်းတို့တော်တော်များများနားလဲနိုင်တာကချမ်းသာတာနဲ့မချမ်းသာမစင်ရဲ့အလေလက်ခံစားမှုတွေကိုဒီလိုထင်နိုင်ตายရတဲ့အနေနဲ့ဆွဲလန်းနိုင်တာဒါနည်းနည်းထင်ရှားတာပေါ့လေဒီဒုက္ခဆိုတဲ့ဆင်းရဲဝေဒနာကိုဒုက္ခဝေဒနာကိုကြတော့ဘယ်လိုလုပ်ตายရနိုင်ပါလဲလို့ဒါမေးเสียရရှိပါတယ်ဟုတ်တာပါပဲဒုက္ခဝေဒနာဆင်းရဲတဲ့ဝေဒနာကြီးကိုဘယ်သူပဲဖြစ်ตายရတယ်လို့တော့ရှိမှာမဟုတ်ပါဘူးကြိုက်တယ်လို့တော့ရှိမှာမဟုတ်ပါဘူးမကြိုက်ကြပါဘူးဒါမဲ့လို့အဲ့ဒီဥစ္စာကိုဘယ်လိုအနေနဲ့ตายရတယ်လဲဆိုတော့ငါမယ်ဖြစ်တယ်ဆိုတာအနေနဲ့ตายရတယ်ငါမယ်ဖြစ်တယ်ငါဖြစ်တယ်ငါမယ်ငါမှာဖြစ်တယ်ဆိုတဲ့အနေနဲ့ตายရပါတယ်တဲ့အတ္တဒါမှမဟုတ်ရင်အတ္တပိုင်ဆိုင်တဲ့အရာအနေနဲ့ตายရပြီးတော့ဆွဲตายရပြီးတော့ဆွဲလန်းတယ်ပေါ့ပရိစ္ဆသမုပ္ပါမှာလည်းပါပါတယ်ဝေဒနာပစ္စယတဏှာပစ္စယဥပါဒနာခံစားမှုဝေဒနာတွေကြောင့်ตายาနှစ်သက်မှုတဏှာဖြစ်တယ်။ตาနှစ်သက်မှုတဏှာတွေကြောင့်ឧបารณะဆိုတဲ့ဆွဲလန်းမှုဖြစ်တယ်လို့ပရိစ္ဆသမုပ္ပါလည်းပါပါတယ်။ဒီနေရာလေးမှာဥစဉ်သတိရလို့ပြောရရင်ဥစဉ်တရားအထုမာစီရိတ်တာကြီးမှာရံကုန်မာစီသာသနာရိတ်တာကြီးမှာဥစဉ်တို့ငယ်ရွယ်တဲ့စာသင်္ဘောဘုရားတော်ကတရားအထုတော့ကိုတွေ့အတိလေးတစ်ခုကြုံခဲ့ပါတယ်။အတရားရှုမှတ်နေတဲ့ဒီဝေဒနာတွေအကြောင်းတွေဒီလိုပဲစဉ်းစားပါတယ်စဉ်းစားတော့အခုလိုပဲစဉ်းစားယူပါတယ်ဒီဒုက္ခနဲ့ဥပေက္ခဝေဒနာတွေကိုตายရတာတော့ဟုတ်ပြီဒီဒုက္ခဝေဒနာကြီးကိုဘယ်လိုလုပ်ตายရတာဖြစ်နိုင်မလဲဆိုပြီးတော့ဥစဉ်တရားရှုမှတ်နေတဲ့အတွေးပေါ်ပါတယ်အတွေးပေါ်တော့အဲ့ဒီမှာဩဝါဒစရိယဆရာတော်ဘုရားကြီးတပါးရှိပါအဲ့ဆရာတော်ကြီးကိုအဲ့ဒီဟွာလေးကိုသွားလျှောက်ထားပါတယ်ဆရာတော်ကြီးကိုဆရာတော်ကြီးကသွားလျှောက်တော့ဆရာတော်ကြီးကရှင်းပြပါရှင်းပြပြီးတော့သူပေးတဲ့ဥပမာလေးတခုကတော်တော်ကောင်းပါတယ်။ဟိုပါပေါ့စားတော့စားတဲ့အခါငရုတ်သီးတွေပါဆက်ဆက်တွေစားတဲ့အခါအာငရုတ်သီးတွေစားလိုက်ပြီကြိုက်လို့စားလိုက်ပြန်ပြီစားလိုက်တဲ့အခါကျတော့ဆက်ဟာဆက်တော့ဟာဆက်လိုက်တာနောက်ဆက်လိုက်တာနဲ့အဲ့မှာဆင်းရဲတဲ့ဒုက္ခခံရတယ်တဲ့ဒါပေမဲ့လို့နောက်တစ်ခါကြုံတဲ့အခါကျတော့လေဒီငရုတ်သီးဆက်ဆက်လေးကိုပြန်စားခြင်းမြန်တယ်အဲ့အဲ့လိုပဲခုဒီဆင်းရဲတာကိုตายရတယ်ဆိုတာအဲ့လိုပဲငါအရာအနေနဲ့ဟောဖြစ်ပါတယ်ဆိုပြီးတော့ငါအရာအနေနဲ့ตายရပြီးတော့ဆွဲလန်းပါတယ်ဆိုတဲ့သဘောလေးကိုဦးဇင်းတို့သဘောပေါက်ခဲ့ပါတယ်အဲ့တော့နောက်တင်ညာမှတ်သားမှုသင်္ကာရပြုပြင်စီရင်ခြင်းဝိညာဉ်ဆိုတဲ့ဒီအတိတွေဆိုတာအစိုးရပြောသလိုပါပဲဦးဇင်းတို့ယောဂီတို့ဖြစ်စေအာယုန်လေးတွေကိုဖြစ်ခိုက်လေးမှာဖြစ်တဲ့အတိုင်းလိုက်ပြီးတော့ရှုမှတ်တယ်ဆိုရင်ဒီယောနန်တဘာဝတွေကိုသိမြင်နေဆိုရင်ဒါတွေဟာဆွဲလန်းမှုဆွဲလန်းနိုင်တဲ့ဆွဲလန်းမှုတွေပြောင်းနိုင်ပါတယ်ထင်လဲตายာမှုထင်လဲตายာပြီးတော့ဆွဲလန်းနိုင်တယ်ဆိုတဲ့ဒီဆွဲလန်းမှုတွေကိုဖယ်ရှားနိုင်ပါတယ်အဲ့လိုဖယ်ရှားနိုင်တယ်ဆိုရင်တော့ဒါဆင်းရဲအမှန်တရားဆိုတာဒါတိတာသိမြင်သဘောပေါက်လာမှာပါဒါကြောင့်အခုဆင်းရဲဒါဒုက္ခသစ္စာအပိုင်းအလုံးပြည့်စုံသွားပါပြီးသွားပါပြီ ဒီတန်ဒီနေခြင်းစင်ရဲ့ဥခြင်းစင်ရဲ့တေးခြင်းစင်ရဲ့ဆွေရရခြင်းစင်ရဲ့ပူဆွေရခြင်းစင်ရဲ့ငိုကြွေးရခြင်းစင်ရဲ့ကိုစင်ရဲ့စိတ်စင်ရဲ့ပြင်းစွာပူပန်ခြင်းစင်ရဲ့မုန်းသူတွေနဲ့မုန်းနဲ့ပုဂ္ဂိုလ်ဝတ္ထုတွေနဲ့အတူတကွာနေရာခြင်းစင်ရဲ့ချစ်တဲ့သူတွေနဲ့ကိုယ်ကွင်းပြီးတော့နေရာခြင်းစင်ရဲ့လူရာကိုလိုချင်တာမရတဲ့စင်ရဲ့အနောက်ဆုံးခြင်းအဖြစ် ဒုက္ခအမှန်တရားတွေပါပဲတဲ့ဒီဒုက္ခအမှန်တရားတွေဆိုတာကိုဥစဉ်တို့ယောဂီတို့ကုလိုလက်တွေ့ရှုမှတ်နေတဲ့အချိန်မှာလည်းသိပါတယ်အဲ့လိုရှုမှတ်ပြီးတော့အရိယာပုဂ္ဂိုလ်ဖြစ်သွားပြီဆိုတော့ဒါဆင်းရဲအမှန်တရားပဲဆိုတာဒါသိမြင်သဘောပေါက်လာပါတယ်ဘာကြောင့်လဲဆိုရင်ဒီအရာတွေအားလုံးဟာဒီဆင်းရဲကိုယ်ရဲ့စိတ်ထဲမှာတိတာတဲ့ခံစားမှုအနေနဲ့လည်းဆင်းရဲရတယ်အရိယာတို့အမြင်နဲ့အမြင်ကြရဲ့မြင်လာပြီဆိုရင်တော့ကိုယ်ဥစဉ်တို့ယောဂီတို့မြင်သလိုပါပဲအကုန်လုံးဟာဖြစ်ပြက်ပြောင်းလဲနေတယ်ဖြစ်ပြီးပြတ်သွားတယ်ပေါ်ပြီးပျောက်သွားတယ်အဲ့လိုပြောပေါ်ပြီးပျောက်သွားဖြစ်ပြီးပြတ်သွားတဲ့ဒီပြောင်းလဲခြင်းသဘောတရားတွေမမြဲတဲ့သဘောတရားတွေအဲ့လိုမမြဲတာတွေတစ်လက်ဆက်နှိမ့်ဆက်နေတဲ့အတွက်ဆင်းရဲတာတွေအဲ့လိုဆင်းရဲတဲ့အတွက်အဆိုးမရသူ့တဘာဝနဲ့သူဖြစ်တာတွေဆိုတာဒီသဘောတရားတွေကိုသိမြင်လာပြီဆိုရင်တော့ဒါဆင်းရဲအစ်စ်မှန်နေပဲဆိုတာဒီယုတ်နံခန္ဓာကိုယ်ကြီးရှိရတာကဒါဆင်းရဲအစ်စ်မှန်ပဲဆိုတာသဘောပေါက်သိမြင်လာပါတယ်ဒါကြောင့်အဲ့လိုဆင်းရဲအစ်စ်မှန်ဆိုတာတကယ်သိမြင်နိုင်တဲ့အသိမြင်မှန်အသိမြင်မျိုးရနိုင်တဲ့အရိယာဘဝမျိုးကိုရရှိအောင်ဥစဉ်တို့ယောဂီတို့ကြိုးစားအားထုတ်နိုင်ကြပါစေအဲ့လိုကြိုးစားအားထုတ်နိုင်ကြပြီးတော့အဲဒီဒုက္ခသစ္စာကိုအမှန်တိုင်းသိမြင်နဲ့သိမြင်ပြီးတော့လွတ်မြောက်အောင်ကြိုးစားအားထုတ်နိုင်ပြီးတော့ဒုက္ခသစ္စာတကယ်လွတ်မြောက်နိုင်တဲ့အငြိမ့်တက်ကိုရရှိနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဥစဉ်တို့ဒီနေ့တရားကိုဆုံးသတ်ပါတယ်
Sadhu, sadhu, sadhu.